နိုင်ငံတော်ဆိုင်ပါပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကိုဗစ်ထိန်းချုပ်ရေးအားအနည်းဆုံးဖြစ်နေတဲ့ရန်ကုန်မှာမထိန်းချုပ်နိုင်သေးတာကစီးပွားရေးအတွက်ပါအရေးပါတယ်လို့သတိပေးလိုက်ပါတယ်။ COVID-19 နောက်ဆုံးအခြေအနေကိုမနေ့တောက်ကြာနေ့ကပြည်သူကိုအသိဉာဏ်ခံရမှာဒေါက်ဆန်းစုကြည်ကအခုလို COVID မထိန်းနိုင်သေးတဲ့ရန်ကုန်ရဲ့အရေးပါမှုကိုအလေးပေးပြောခဲ့တာပါ
။ COVID ထိန်းချုပ်လို့ရမှာတော့အားနည်းနေတဲ့နေရာတော့အများဆုံးကတော့ရန်ကုန်ပေါ့နော်။အဲအထူးသတိထားစီခြင်းပါလေ။အခုအချိန်မှာဆိုရင်ရာသီဥတုကလည်းအေးလာပြီ။ဒီရန်ကုန်ကနေပြီးတော့မထိန်းချုပ်နိုင်တာဆိုတာကျမတို့နိုင်ငံတစ်နိုင်ငံလုံးတစ်စင်ခေါ်မှုတစ်ခုပါပဲ။ဘာဖြစ်လို့လဲဆိုတော့ရန်ကုန်ကကျမတို့ရဲ့စီးပွားရေးမြို့တော်ဆိုလို့ရှိရင်လည်းမမှားပါဘူး။ဒါဆိုစီးပွားရေးမြို့တော်ကြီးကိုပြန်ပြီးတော့နလန်ထူအောင်လုပ်ဖို့ဆိုတာဟာစီးပွားရေးပြန်နေထူရတဲ့ဓမ္မအရေးကြီးပါလေဆိုတာလည်းသတိပေးခြင်းပါလေ
ဒါအပြင်ဒေါက်တာဆန်းစုကြည်ကကာကွယ်ဆေးဘယ်တော့ရမလဲလို့စိတ်ဝင်စားတဲ့ပြည်သူတွေအတွက်နိုင်ငံတကာကနေအကူအညီရမှာကမလုံလောက်တာမို့နိုင်ငံတော်ကလုံလောက်အောင်ဝယ်ပေးမှာဖြစ်ပြီးဆေးကိုဘယ်လိုထိုးမယ်ဆိုတာပါစီစဉ်ထားပြီလို့ပြောပါတယ်ဒေါက်တာဆန်းစုကြည်ကပဲစီးပွားရေးပြန်လည်ပတ်ရေးကအလုံးအရေးကြီးနေတာမို့ကာကွယ်ဆေးထိုးရမှာစီးပွားရေးပြန်နလန်ထူတဲ့နေရာတွေကိုဦးစားပေးကောင်းပေးရလိမ့်မယ်စီးပွားပြန်လည်နိုင်မဲ့ COVID ထိန်းနိုင်တဲ့နေရာတွေမှာပိုစောစောထိုးတာမျိုးဖြစ်နိုင်တယ်မျှတစေရမယ်ဆိုပေမဲ့ဘယ်သူတွေပဲအချိန်မှာရမယ်ဆိုတာကိုတော့နောက်ဆုံးမှဆုံးဖြတ်ရမယ်လို့ဆိုပါတယ်ဒီတော့တွင်မြန်မာနိုင်ငံမှာမနေ့ကပိုးတွေ့သူတဲ့1386ဦးနဲ့သေဆုံးသူ19ဦးထပ်တိုးခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ35,800ကျော်နဲ့သေဆုံးသူပေါင်း2,220ရှိလာပြီးတော့ကျန်းမာရေးအစိုးရဝန်ကြီးဌာနရဲ့ည7:00ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ